အာမဲဇန်နဝါရီ30ရက်နေ့ဆိုရင်ပြည်တော်စုအဆင့်လွှတ်တော်အသီးသီးရဲ့အစည်းအဝေးတွေပြန်ပြီးကျင်းပပါတော့မယ်။အခုဒီချိန်ပြန်ဆမဲလွှတ်တော်မှာအဓိကဆွေးနွေးဆုံးဖြတ်ကြမယ့်အကြောင်းအရာကတော့2018ခုနှစ်အတွက်အစိုးရဘတ်ဂျက်ရာထားချက်ဖြစ်ပါတယ်။ဒီအတွက်လည်း NLD အစိုးရဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာသမရဦးထင်ကျော်ကိုယ်တိုင်ဦးဆောင်တက်ရောက်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးကိုကျင်းပခဲ့ပါသေးတယ်။ NLD အမတ်တွေလွှမ်းမိုးတဲ့လွှတ်တော်တွေစတင်ခဲ့တာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုဒီချိန်ကတော့ပထမဦးဆုံးအကြိမ်ဖြစ်အစိုးရဘတ်ဂျက်ကိုကိုဖာသာကိုယာထရှာဖွေသုံးဆွဲရမှာပါပြီးခဲ့တဲ့2016ဆက်ခွန်ဘာနာနှစ်အတွက်ကတော့အရင်ပြည်ခံပြိုးလွှတ်တော်ကအတည်ပြုပေးခဲ့တဲ့ဘတ်ဂျက်ယာထချက်တွေအတိုင်းအကောင့်ထည့်ဖော်ခဲ့ရတာဖြစ်ပါတယ်လာမယ့်လွှတ်တော်အစည်းအဝေးကာလမှာအတည်ပြုပေးရမယ့်အစိုးရဘတ်ဂျက်အခြေအနေဘယ်လိုရှိသလဲမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက် NLD အစိုးရဘာတွေလုပ်ကိုင်နိုင်ခဲ့ပြီလဲအခုနှစ်မြန်မာစီးပွားရေးပိုကောင်းလာနိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်
2018ဘန်နာရီနှစ်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ရထားချက်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ဘတ်ဂျက်ရထားချက်အတိုင်းပဲတိုးလဲမတိုးတက်စုံလဲစုံယုံမသွားအောင်ရေးဆွဲထားတာတွေ့ကြရပါတယ်။2016ဆက်ခွန်ဘတ်ဂျက်စည်းရုံးမှာအစိုးရဖွဲ့ဝင်တွေဟာကျပ်ငွေဆက်ခွန် trillion ဖြစ်ပြီးသုံးမဲ့ငွေကတော့ကျပ်ငွေ27 trillion နီးပါးရှိတာတွေ့နိုင်ပါတယ်။ဘတ်ဂျက်လုံငွေက4 trillion နီးပါးဖြစ်ပြီးလုံငွေနဲ့ GDP အချိုးဟာ 4.5% ခန့်နှုန်းရှိခဲ့တာတွေ့နိုင်ပါတယ်။အလားတူအခု NLD အစိုးရကိုယ်တိုင်ရေးဆွဲတဲ့ဘတ်ဂျက်မှာလည်းအစိုးရဖွဲ့ရဲ့ဝင်ငွေ18 trillion နီးပါးသုံးငွေ27 trillion နီးပါးဖြစ်ပြီးလုံငွေက4 trillion ကျော်ပါတယ်။ဘတ်ဂျက်ရထားချက်မတိမ်မရင်ဒါမှမဟုတ်အတူတူနီးပါးလောက်ဖြစ်တယ်ဆိုပေမဲ့လုံငွေပမာဏဟာအရင်နှစ်ကထက်7ဘီလီယံ390ကျော်ပိုများနေတာတွေ့ကြရပါတယ်။လုံငွေနဲ့ GDP အချိုးဟာ 4.5 ရာခိုင်နှုန်းကျော်ပါတယ်။လက်ရှိ NLD အစိုးရလက်ထက်ပထမဦးဆုံးဘတ်ဂျက်ရထားချက်ဟာအရင်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ပမာဏပိုပြီးများမလာရတဲ့အကြောင်းကိုလည်းဗန္ဓာရေးကော်မရှင်အစည်းအဝေးမှာသမရဦးထင်ကျော်ကဝန်ခံပြောဆိုတာရှိခဲ့ပါတယ်။အထူးသဖြင့်အစိုးရဝင်ငွေတိုးတက်မလာတဲ့ကိစ္စပါ။အဲ့ဒါတွေကတော့အစိုးရရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့တဘာဝဓာတ်ငွေကရတဲ့ဝင်ငွေဟာကမ္ဘာတဘာဝဓာတ်ငွေဈေးနှုန်းတွေကျဆင်းသွားလို့ညှော်နေခဲ့တာဖြစ်တဲ့အကြောင်းတစ်ထုပ်လုံးတင်ပို့မှုကိုလုံးဝနှိပါကန့်သတ်လိုက်တာကြောင့်တင့်တဲ့သင်ရန်ဇာတကရတဲ့ဝင်ငွေမရှိသလောက်ဖြစ်သွားတဲ့အကြောင်းကျောက်ဆင်းပါဝင်တတ်ထုလုံးကွက်တွေကိုပြန်ပြီးစီစစ်နေတဲ့အတွက်ရငွေတွေကျဆင်းသွားတဲ့အကြောင်းလျက်စစ်တအားပူရဖို့တိုးတက်ထုတ်လုပ်နေပြီမြေအရှုံးခံထုတ်လုပ်နေရလို့ဝင်ငွေတိုးမလာတဲ့အကြောင်းစတာတွေဖြစ်ပါတယ
်ပြောရရင်အစိုးရဘတ်ဂျက်ရထားမှုမှာဝင်ငွေတိုးတက်မလာတဲ့အတွက်အသုံးစရိတ်တွေကိုလည်းတိုးမြင့်ရထားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်တမရကမပြောပေမဲ့နိုင်ငံဝင်ငွေမှာအဓိကကဏ္ဍတစ်ခုဖြစ်တဲ့အကောက်ခွန်ကရတဲ့ဝင်ငွေကလည်းထင်သလောက်တိုးတက်မလာပါဘူးဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကတိုင်းပြည်မှာတရားမဝင်မှောက်ခိုကုန်သွယ်မှုတွေပမာဏများနေတယ်ဒီအတွက်တရားဝင်ကုံသွဲမှုတွေပြန်ဖြစ်ပေါ်ပြီးအကောက်ခွန်တွေရသင့်သလောက်ရအောင်မှောင်ခိုးတွေပြန်ဖမ်းမယ်အရင်အစိုးရခစ်ကလေးကနာမည်ဆိုးနဲ့ကြော်ကြားလို့ပိတ်ခဲ့ရတဲ့ရှမ်းပြည်နယ်မန္တလေးမူဆယ်လမ်းပေါ်ကသိန်းနီရေဘူးစစ်စေးရေးဂိတ်နဲ့မွန်ပြည်နယ်ရန်ကုန်မြဝတီကားလမ်းပေါ်ကမယမ်းကြောင်စစ်စေးရေးဂိတ်တွေကိုပြန်ဖွင့်မယ်လို့ဆုံးဖြတ်ပြီးအခုအကောင့်ထဲပေါ်နေပါပြီ NLD အစိုးရဟာမှောင်ခိုးဖမ်းမှုအခုလိုကြိုးပမ်းနေုံမကကုံသွဲရေးမှာတွင်းကုန်ပမာဏအလွန်များပြီးကုံသွဲရေးလုံငွေပြနေတာကိုလည်းထိန်းချုပ်ဖို့စူးစမ်းနေပါတယ်အခုဆိုရင်နှစ်စဉ်ဂျပန်ကနေတပတ်ရစ်ကားအစီးရေ3,000ကျော်တင်သွင်းနေတာကိုကန့်သတ်ဖို့လုပ်နေပါပြီ။အဲ့ဒီလိုပြဿနာတွေအတွက်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာမျိုးလုပ်မလား။ဒါမှမဟုတ်သွင်းကုန်တင်သွင်းတာကိုကန့်သတ်တဲ့ဥပဒေတစ်ခုရေးဆွဲပြဋ္ဌာန်းပြီးလုပ်ရင်ကောင်းမလား။ညှိနှိုင်းနေစေဖြစ်တာတွေ့ကြရပါတယ်
။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးတဲ့နောက်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကိုအကြီးအကျယ်အဟန့်အတားဖြစ်စေတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုအမေရိကန်နဲ့သက်ဆိုင်ရာနိုင်ငံတွေကဖယ်ရှားပေးအောင်စွန့်ဆောင်နိုင်တဲ့အတိုင်းရင်းနှီးမြှုပ်နှံမှုပမာဏကတော့ထင်သလောက်မတိုးတက်ခဲ့ပါဘူးအခုနှစ်အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ6ဘီလီယံလောက်ဝင်လာဖို့ရည်မှန်းထားပေမဲ့လက်ရှိအချိန်ထိ4ဘီလီယံခွဲလောက်ပဲဝင်လာပါသေးတယ်ဒါပေမဲ့လည်းအစိုးရစီမံလာပြီးတင်ပြထားတဲ့ရင်းနှီးမြှုပ်နှံမှုအဆိုပြုလွှာ80ဝန်းကျင်ပမာဏအားဖြင့်အမေရိကန်ဒေါ်လာ3ဘီလီယံကျော်ဖို့လောက်ရှိနေသေးတော့လာမယ့် match လာမတိုင်ခင်အဲ့ဒါတွေကိုအတည်ပြုပေးနိုင်တယ်ဆိုရင်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဒေါ်လာ6ဘီလီယံကိုပြည့်မီသွားနိုင်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အတွေ့အမှုဦးအောင်နိုင်ဦးကတော့ပြောထားပါဗျ။ဒ ဒီလိုဖြစ်ရတာကလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ရင်လက်ရှိအချိန်ထိကောင်းမွန်တဲ့ဥပဒေ၊နည်းဥပဒေပြဋ္ဌာန်းလို့မပြေးသေးတာအခြေခံအဆောက်အုံတွေမကောင်းသေးတာစတဲ့အချက်တွေကြောင့်ဖြစ်တယ်လို့သမရဦးထင်ကျော်ကဝန်ခံပြောဆိုပါရယ်ဒီအတွက်လာမယ့်ဘဏ္ဍာနှစ်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေ၊နည်းဥပဒေကောင်းတွေပြည့်ပြည့်စုံစုံပြဋ္ဌာန်းကျင့်သုံးနိုင်အောင်လုပ်တာရင်းနှီးမြှုပ်နှံမှုအတွက်လိုအပ်နေတဲ့အခြေခံအဆောက်အုံတွေကောင်းမွန်လာအောင်လုပ်တာစတာတွေကိုအကောင့်ထဲဖော်ရပါအောင်မယ
်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဝန်ခံထားသလိုစီဝါရေးတိုးတက်မှုနှေးကွေးနေပြီးလာမယ့်ဗန္ဒာရေးနှစ်အတွက်လည်းမြမစီဝါရေးအခြေအနေသိပ်ပြီးတိုးတက်လာဖို့တော့မမြင်နိုင်သေးပါဘူးစီဝါရေးအခြေအနေထင်သလောက်တိုးတက်မလာရင်အလုတ်ကန်အစ်စ်တွေအမြောက်များဖန်တီးပေးရေးစီဝါရေးတိုးတက်မှုရဲ့အစည်းပွင့်ကိုအောက်ခြေပြည်သူတွေအထိရောက်ရှိခံစားနိုင်ရေးဆိုတာတွေလည်းအကောင့်ထဲပေါ်လာဦးမှာမဟုတ်သေးပါဘူးဒီအတွက်အစိုးရဟာစီဝါရေးကဏ္ဍမှာအခြေအနေတွေပိုကောင်းလာစေဖို့အတွက်ဥပဒေကြောင်းဆိုင်ရာတွေအခြေခံအဆောက်အဦပိုင်းဆိုင်ရာတွေဘဝရပေါ်လစီနဲ့စီမံခန့်ခွဲမှုပိုင်းဆိုင်ရာတွေမှာအများကြီးပြုပြင်ပြောင်းလဲလုပ်ကိုင်ဆောင်ရွက်ဖို့လိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ်